ရိုက်တာသတင်းနောက်လူဦးရဲ့အယူခံမှုနဲ့ပတ်သက်ပြီးတော့အုပ်ချုပ်ရေးပိုင်းအနေနဲ့ဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှုချုပ်ဦးဇော်ထေကပြောဆိုလိုက်ပါတယ်။သတင်းနောက်တည်းရဲ့ရှေ့နေတူဦးဖြစ်တဲ့ဦးတန်းဇော်အောင်ကတော့သူတို့အယူခံတင်ထားတဲ့အပေါ်မှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုကိုမျှော်လင့်ထားပါတယ်အပြည့်အစုံကိုတော့ ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကသူတို့မှအပြစ်မရှိကြောင်းနဲ့ပြည်ထောင်ကနေကင်းလွတ်ခွင့်ပေးဖို့အယူခံလျှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးချုပ်ကလက်ခံထားလိုက်ပြီးဖြစ်ပါတယ်။ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်းအမြန်ရုံးညွှန်ကြားရေးမှူးချုပ်ဦးစော်တေးကရိုက်တာသတင်းတော်နှစ်ဦးနဲ့အယူခံမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။
တရားရုံးကိုတင်ပြထားတယ်တရားရုံးမှာပဲစောင့်နေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့ကအုပ်စုရဲ့ရန်ရဖြစ်တဲ့တုံးတရားပြောဖို့မရှိဘူးကျွန်တော်တို့တရားရုံးဆိုတာကအတိအကျလွတ်လပ်တယ်ပေါ့နော်ဆန္ဒတစ်ခုဖြစ်တယ်အဲ့ဒီတိုင်းပဲသူတို့စောင့်နေလိမ့်မယ်ပေါ့နော်ဒါလေးတော့ပြောချင်တယ
်နိုင်ငံတော်တမန်တော်နဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တက်တွေတောက်ကြနေကတွေးဆောင်တာမှာတော့ရိုက်တာသတင်းတော်နှစ်ဦးအယူခံကိစ္စဒူးရဲမှုမွေးရနိုင်မိသားစုကိစ္စအလဲပန်းသတင်းစာကိစ္စတို့နဲ့ပတ်သက်တဲ့တိုင်စာ၃ဆောင်ကိုမီဒီယာကောင်စီကနိုင်ငံတော်တမတော်ထံကိုပေးခဲ့တယ်လို့ဥစော်တေးကပြောပါတယ်ရန်ကုန်တိုင်းတရားရုံးချုပ်ကရိုက်တာပရင်ထောက်နှစ်ဦးအယူခံရှောက်ရက်ချက်ကိုလက်ခံလိုက်ပြီးတဲ့နောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်းလင်းတူဖြစ်သူဦးတန်းစောအောင်ကတော့အယူခံတင်ထားတာနဲ့ပတ်သက်လို့သူ့ရဲ့မျှော်လင့်ချက်ကို VOA ကိုအခုလိုပြောပါတယ
်မျှော်လင့်တာကတော့ဟိုဥပဒေကြောင့်ပြောလို့ရှိရင်တော့ဒီဟိုအယူခံတရားရုံးကနော်အောက်ရုံးမှုတွေနဲ့အစီအစဉ်ကိုလိလာသုံးသပ်ပြီးလို့ရှိရင်တော့ဒီမှုကမာယွန်းရဲ့အကြောင်းအရာတွေနောက်မမြတ်တဲ့အကြောင်းအရာတွေကိုသိတာပြီးသွားမယ်ပြီးသွားပြီးတော့ဒီမှန်ကန်တဲ့သုံးသက်တခုလုံးချမပေးနိုင်မယ်လို့တော့ကျွန်တော်တို့ယုံကြည်ပါပါနော်ဆက်တော့ပါဘူ
းရိုက်တာသတင်းဌာနအကြီးအကဲစီဖစ်အေဒါကလည်းသတင်းတော်နှစ်ယောက်လူရင်းချမခွင့်ရမယ်လို့သူ့အနေနဲ့ဆက်ပြီးမျှော်လင့်ထားတဲ့ဖြစ်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲထပ်ပြောပါသေးတယ်စခိုင်းမီနယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂတ်လနေနေရှင်းလင်းရေးစီစဉ်ရေးအတွင်းလူရင်းချမူဆလင်၁၀ဦးကိုမြန်မာလူ့ကျိုးရေးတပ်ဖွဲ့တွေနဲ့ဒီကံတွေကအစူဝေးလိုက်ဥပဒေမဲ့တပြက်ခဲမှုနဲ့ပတ်သက်လို့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးတရင်လိုက်စုံစမ်းနေခြင်းအတွင်းအဖမ်းခံခဲ့ရတာပါအဲဒီနောက်သူတို့နှစ်ဦးကိုအစိုးရလှုပ်ဝက်ချက်အဥပဒေချိုးဖောက်မှုအတွက်အပြစ်ရှိတယ်လို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဆုံးဖြတ်ပြီးဒီနေ့စနေမလာ၃ရက်နေ့မှာထောင်ဒဏ်9နှစ်စီဆက်မှတ်ထားတာပဲဖြစ်ပါလေခင်ဗျာ